သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်
။ဒေါ်ရရှင်များကိုယခုဆက်လက်တင်ဆက်ပေးမယ့်ဆောင်းပါးကတော့ယခုနှစ်တွင်သင်ရဲ့အခွန်ရှင်တန်းတွေဘာပြောင်းလဲတွေပါဝင်လဲဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ
်။ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ။
တော်ရရှိမြတ်မြအခွန်ဆောင်ရမယ့်ရာသီသည်ကောင်းစွာနှင့်အမှန်တကယ်ပဲရောက်ရှိလာနေပြီဖြစ်ပါれ။သို့သောကိုဗစ် -19 သည်ကျွန်တော်တို့ရဲ့ဘဝကိုဒီခုတစ်နှစ်လုံးလုံးအကျိုးသက်ရောက်စေပြီးသင်ရဲ့ tax return တွင်သင်ထည့်သွင်းရန်လိုအပ်သည့်အရာများနှင့်တချို့သောအရာများပြောင်းလဲသွားပြီဖြစ်ပါれ။သင်သိရန်လိုအပ်တဲ့အချက်များကိုယခုတင်ဆက်ပေးမှာဖြစ်ပါれ။ကိုဗစ် -19 နှစ်ပြည့်ပြီးသည့်နောက်ဩစတြေးလျတွင်အရာတော်များများပြောင်းလဲလာပါれ။နောက်ပြီးဘန်ဒါယေးနှင့်အကုန်မှသင့်ရဲ့ tax return ကိုဖြည့်ဆို့ခြင်းကလည်းအနည်းငယ်ကွဲပြားသွားနိုင်ပါれ။ Australian Tax Office ကလျှက်စစ်စွမ်းအား internet ဖုန်းနှင့်ရုံသုံးပစ္စည်းတန်ဖိုးများရဲ့တန်ဖိုးလျော့နေခြင်းတို့ကဲ့သို့သောအိမ်မှအလုပ်လုပ်ကိုင်သူများနှင့်သက်ဆိုင်သည့်ဖြတ်တောက်မှုများတိုးလာမယ်လို့မျှော်လင့်နေပါれ။Ken DeVos the Swinburne University of Technology ကတက္ကသိုလ်နည်းပညာစည်ရင်းကံရဲ့ပါမောက္ခဖြစ်ပါတယ်။သင်ရဲ့အခြေအနေပေါ်မူတည်ပြီးအိမ်မအလုပ်လုပ်ခြင်းနဲ့ဆက်လင်းလို့ဖြတ်တတ်မှုများကိုသင်ပြုလုပ်နိုင်သည့်နည်းလမ်းအနည်းငယ်ရှိတယ်လို့ပြောပါတယ်။အဲ့ဒီအရာများထဲမှအရှင်းဆုံးမှာအရာကြီးဖြတ်လန်းနည်းဖြစ်တဲ့ကိုကအိပ်ဆိုင်ရတဲ့အလုပ်နဲ့ပတ်သက်သောကုန်ကျစရိတ်အားလုံးအတွက်သင်ရဲ့ tax return မှာတွက်ချက်ရတနာယူ80ဆက်ဖြင့်အသုံးပြုနိုင်တယ်လို့ဆိုပါတယ်
Basically what this saves is a lot of paperwork you need to do is to keep a record of the number of hours that you actually did work at home during the week so in a typical week someone who was working from home for example for the whole year you know 40 hours a week 48 weeks of the year that would be
အခြေခံအားဖြင့်စာရွက်စာတမ်းတွေလောက်ရတာသက်သာမှာပါသင်လောက်ရန်လိုအပ်သည်မှာတပတ်အတွင်းသင့်အိမ်၌အမှန်တကယ်အလုပ်လုပ်ခဲ့သည့်နာရီအရေအတွက်ကိုမှတ်တမ်းတင်ရမှာဖြစ်ပါれ။ဒါကြောင့်ပုံမှန်ရက်သပတ်တစ်ခုတွင်အိမ်မှတစ်နှစ်လုံးအလုပ်လုပ်ခဲ့သူတဦးဖြစ်ပါကတပတ်ကိုနာရီ40 48လို့လောက်ရတဲ့ဆိုလို့ရှိရင်ဒေါ်လာ1000လောက်ရနိုင်ပါれ။ရိုးရှင်းရှင်းပြောရရင်တော့ဒါဟာလွယ်ကူစွာတွက်နိုင်တဲ့အရေအတွက်ပါ။သို့သောအားလုံးပါဝင်သောနီလန်းဖြင့်၎င်းသည်လူတိုင်းအတွက်အကောင်းဆုံးရွေးချယ်စရာမဟုတ်ဟုပြောဆိုပါသည်။သို့သောအားလုံးပါဝင်သောနီလန်းဖြင့်ဒါကလူတိုင်းအတွက်အကောင်းဆုံးရွေးချယ်စရာတော့မဟုတ်ဘူးလို့ဆိုပါသည်။တခြားရွေးချယ်စရာတစ်ခုမှာ52ရာခိုင်နှုန်းသောနီလန်းဖြစ်ပြီး80ရာခိုင်နှုန်းသောနီးတူအလားတူအလုပ်လုပ်တော်လဲလျှက်စစ်နှင့်ဒဏ်ငွေနှင့်ပရိဘောဂများရဲ့တန်ဖိုးလျော့နေခြင်းနှင့်ပြန်လည်ပြုပြင်ခြင်းတို့ဖြစ်ပါれ။ Mobile phone, internet, computer များနှင့်စာရေးကိရိယာစသည်တို့အတွက်ကုန်ကျငွေကိုသီချာထပ်မံထည့်သွင်းခွင့်ပြုထားပါれ။နောက်ဆုံးရွေးချယ်မှုမှာအမှန်တကယ်အသုံးစရိတ်နည်းလမ်းဖြစ်ပါれ။၎င်းမှာခြောက်ထားသူမှာမှတ်တမ်းများစွာသိမ်းထားရန်လိုအပ်ပါれ။Ken DeVos ကအကျိုးရှိဆုံးသောဆုံးဖြတ်ချက်ဟာသင်အကြီးမားဆုံးသောအကျိုးကျေးဇူးဖြစ်စေမဲ့နည်းလမ်းကိုရွေးချယ်ရန်ဖြစ်တယ်လို့ဆိုပါတယ်
။ The actual expenses method says you do calculate everything separately. You keep the actual expenses that you've incurred throughout the year and in addition to that you include your depreciation calculation. So
အမှန်တကယ်ကုန်ကျစရိတ်နည်းလမ်းအရာအားလုံးကိုသီချာတွက်ချက်ပါသင်တစ်နှစ်ပတ်လုံးသင်ကုန်ကျခဲ့သောအမှန်တကယ်ကုန်ကျစရိတ်များကိုထိမ့်သိမ်းထားပါထို့အပြင်သင်ရဲ့တန်ဖိုးလျှော့တွက်ချက်ခြင်းများလည်းပါဝင်စေရမှာဖြစ်ပါれထို့ကြောင့်ဒါကပိုမိုကြီးမားသောဂိမ်းကနန်းဖြစ်နိုင်ပါれသတ်မှတ်ထားသောနှုန်းထားမှာ80ဆင့်ဖြစ်ပါれဖြတ်လန်းကိုယူပြီးသင်ဒီတန်ဖိုးထက်ပိုပြီးမတောင်းဆိုနိုင်ပါဘူးသူကလူအများသတိရသင့်သည်မှာအိမ်ယုံကအဆုံးစိတ်များသည့်ဘန္တာရေးနှစ်တွင်ဖြစ်နိုင်တော်လဲတခြားကုန်ကျစရိတ်များကျဆင်းသွားနိုင်တယ်လို့ဆိုပါတယ
် Obviously working from home means that people haven't been traveling they haven't been using their cars as much as they would normally be the case so therefore
ဒီသာထင်ရှားတဲ့အိမ်ကနေအလုပ်လုပ်ခြင်းဆိုတာကလူတွေခီးမသွားဘူးပုံမှန်အားဖြင့်တော့သူတို့ကားတွေကို အသုံးမပြုကြဘူးဆိုတာကိုပါထို့ကြောင့် ATO ကသင်ရဲ့ကားနဲ့ခီးသွားလာရေးကုန်ကျစရိတ်ကိုအလိုနီးကပ်စွာလေးလာနိုင်ပါတယ်ထို့ကြောင့်သင်သတိထားရန်လိုအပ်ပါတယ်တင်လိုသည် ATO ရဲ့လက်ထောက်ကော်မရှင်နာဖြစ်ပါတယ်သူကအခွန်ရုံးကလူတွေကိုအိမ်သုံးစရိတ်တွေကနေအလုပ်လုပ်နေတယ်လို့ပြောဖို့ကြိုးစားနေကြတယ်ဆိုတာကို SBS Money ကိုရှင်းပြပါတယ
် While your employer might provide the coffee, tea and biscuits at work, if you incur that expense at home, it isn't a deductible expense. Other costs that we see people make as a mistake in their tax return relate to costs associated with their child's education. So costs for setting up because they've been homeschooled aren't deductible as an expense because they're not directly related to earning your income.
အလုပ်ရှင်ကအလုပ်မှာ coffee, လက်ဖက်ရည်နဲ့ biscuit တွေကိုထောက်ပံ့ပေးနိုင်တော့လေ။သင့်အိမ်တွင်ထိုကုန်ကျစရိတ်ကိုတောင်းခံလို့မရပါဘူး။အခွန်ကောက်ခံရာတွင်အမှားတစ်ခုအဖြစ်လူများပြုလုပ်သောတခြားကုန်ကျစရိတ်များကကလေးရဲ့ပညာရေးနဲ့ဆက်လက်သောကုန်ကျစရိတ်များနဲ့သက်ဆိုင်ပါတယ်။ဒါကြောင့်သူတို့ကအိမ်မှာကြောင်းနေရတာအတွက်ကုန်ကျစရိတ်ကိုတွက်ချက်လို့မရဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကသိရဲ့ဝင်ငွေနဲ့ဓာတ်ရိုက်မပတ်သက်လို့ပါလူတွေကသူတို့အိမ်မှာအလုပ်လုပ်တဲ့အချိန်မှာသူတို့စူးစမ်းပြီးပြောတာတွေကိုတွေးရတဲ့နောက်ထပ်ကုန်ကျစရိတ်ကတော့နေရာထိုင်ခင်းစရိတ်ပါပဲတကယ်လို့သင်သည်အိမ်မှာအလုပ်လုပ်ရင်ရေပူရအားဖြင့်ပြောရရင်အင်္ဂါကနဲ့ mortgage ကဲ့သို့သောနေရာထိုင်ခင်းကုန်ကျငွေကိုသင်တောင်းဆိုလို့မရပါဘူးကန်ဒေးဗော့စ်ကဖြတ်တောက်ခြင်းကိုတောင်းဆိုရန်စည်းမျဉ်းများမှာသင်ရဲ့ဝင်ငွေနဲ့ဆက်ဆက်သောအရာတစ်ခုအတွက်သင်ကုန်ကျစရိတ်ကိုသင်အားပေးဆောင်အမှဖြစ်ပြီးသင်ရဲ့အလုပ်ရှင်မှပြန်လည်ပေးဆက်ခြင်းနဲ့မပြုရန်ဖြစ်တယ်လို့ဆိုပါတယ်
။ A lot of people got more time now at home and they're spending that time taking up courses, doing study. You've got to be careful. You cannot claim these particular courses.as a deduction if they're not related to your current work you know so those cooking courses and those elaborate craft
လူအများစုသည်ယခုနှစ်တွင်အိမ်တွင်အချိန်ပိုရရှိပြီးသူတို့သည်ထိုအချိန်များကိုသင်တန်းတက်ရန်နှင့်လေးလာမှုပြုလုပ်ရန်အချိန်ဖြုံးနေကြပါသည်သင်သတိထားရန်လိုအပ်သည်မှာဒီသင်ခန်းစာများကိုသင်ရဲ့လက်ရှိအလုပ်နှင့်မသက်ဆိုင်ပါကနှုတ်ယူခြင်းအဖြစ်မတောင်းဆိုနိုင်ပါဘူးသင်သိတဲ့အတိုင်းပဲချက်ပြုတ်သင်တန်းတွေနဲ့ကျွမ်းကျင်တဲ့လက်မှုပညာသင်တန်းတွေဟာတချို့လူတွေကလှုပ်ချင်ကြသလိုဒီလိုစိတ်လှုပ်ရှားစရာကောင်းတဲ့ဟာတွေကကံမကောင်းစွာပဲသင်ရဲ့အဓိကအလုပ်နဲ့ဆက်ဆက်မှုမရှိလို့ပါသင်ရဲ့ဝင်ငွေကိုကျင်ညာသည့်အခါ ATO သည်မကြသေးမီနှစ်များအတွင်း Bitcoin ကဲ့သို့ Crypto ပိုင်ဆိုင်မှုများနဲ့ယင်းဤမြုပ်နှံခဲ့သော Australian လူထု6သိန်းကျော်ကိုသေးချာစစ်ဆေးရစောင့်ကြည့်နေမိဖြစ်ပါတယ်ဒီအမျက်စွန်းတွေကိုအသိပေးဖို့ကသူတို့ရဲ့တာဝန်ဝတ္တရားဆိုတာကိုအဲ့ဒီလူတသိန်းထံ ATO ကစာရေးသားပေးပို့ခဲ့ပါတယ်တင်လိုက SBS က on the money လို့ပြောဆိုရမှာဒါတွေကိုရှင်းပြလိုအပ်တယ်လို့ဆိုပါတယ
် cryptocurrency is like an investment asset so it's kind of like shares and so the similar tax obligations apply to cryptocurrency like it applies to shares So if you sell
cryptocurrency the yeni myoun na mu pai sai mu takhu ne tu ba de tho chaung lagaw thi share mya ne tu thi tho chaung share mya ne tu do ala tu akon ta win wit ya mya thi cryptocurrency ne that sai ma de de ke lo tin thi le le ye a si sin ya a ri ngwe re go le le hlin do lagaw le le thi cryptocurrency go yaung yin do lagaw tin thi akon pe saung a mi ngwe pamana shi ba lai me ဒါရီကိုသိရဲ့အခွန်ရှင်းတန်းတွင်ထည့်သွင်းရန်လိုအပ်ပါတယ်။သူကခရစ်ပတိုပိုင်ဆိုင်မှုများရဲ့မတည်ငြိမ်သောတန်ဖိုးနှင့်ကွဲပြားခြားနားသောငွေလဲနှုန်းအမှုဆိုင်ရာရှုပ်ထွေးနေစေခြင်းများကို ATO ကအထောက်အကူပေးနိုင်မှာဖြစ်ပါတယ်
။ We do expect though taxpayers do keep good records. Now in any event we've got information through data matching protocols.
ကွန်ပေးဆောင်သူများသည်ကောင်းမွန်သောမှတ်တမ်းများကိုထိန်းသိမ်းရမှာဖြစ်ပါတယ်။ယခုမြည်သည့်အချိန်လေးတွင်မဆိုကျွန်ုပ်တို့သည် data နှင့်ကန့်ညီသော protocol များမှတဆင့်သတင်းအချက်လက်ရရှိထားပြီး၎င်းသည်ခွန်ထမ်းဆောင်သူများ၏ data နှင့် live ဖက်သည့်အချက်လက်များကို crypto ဖလှယ်မှုသတင်းအချက်လက်များမှရရှိစေနိုင်ပါသည်။ကူးစက်ရောဂါဖြစ်ပွားနေစဉ်ကာလအတွင်းလူအများအပြားအလုပ်ကန့်ခွင့်လမ်းများပုံမိုရရှိခြင်းနှင့်အမျိုးမျိုးသောစွမ်းဆောင်နိုင်မှုများကြောင့် Candivos က၎င်းတို့အား သင်ရဲ့ tax return တွေလည်းထည့်သွင်းရန်သတိရရန်အရေးကြီးတယ်လို့ပြောဆိုပါတယ်
Can't segregate these particular jobs from their main job. I mean, these are second jobs which are generating income, which
လူတွေကဒီအထူးအလုပ်တွေကိုသူတို့ရဲ့အဓိကအလုပ်ကနေခွဲထုတ်လို့မရပါဘူး။ဆိုလိုတာကဒါတွေကဝင်ငွေရအောင်လုပ်ပေးတဲ့ဒုတိယအလုပ်တွေပါပဲ။အခွန်စသည်တို့ကိုစီးကျပ်နိုင်သောအကဲဖြတ်မဲ့ဝင်ငွေဖြစ်လို့သင်အခွန်ပေးဆောင်ရမှာဖြစ်ပါတယ်။ Melbourne မြို့တွင်မကြသေးမီကပိတ်ထားသောကာလအတွင်း COVID-19 သဘာဝဘေးငွေပေးချေမှုကိုလက်ခံရရှိသူများသည် ATO ကို tax return လုပ်တဲ့အခါကြေညာရန်လိုအပ်ပါလိမ့်မယ်။ဒီနှစ်မှာမပြောင်းလဲသေးတဲ့အရာတစ်ခုကတော့သင်ရဲ့အခွန်ရှင်းတန်းကိုတင်သွင်းတဲ့ပတ်ဝန်းကျင်ရဲ့အဓိကနေ့ရက်တွေဖြစ်ပါတယ်။ပုံမှန်အားဖြင့်တဦးချင်းစီအနေဖြင့်ယခုနှစ်အောက်တိုဘာလ31ရက်ထိအခွန်ရှင်းတန်းကိုတင်ပြရန်အချိန်ပေးပါတယ်။သင်မှတ်ပုံတင်ထားသော tax agent ကိုအသုံးပြုရန်စီစဉ်နေပါကပိုမိုကြာရှည်စွာထားလို့ရပါတယ်။သို့သောအောက်တိုဘာလမကုန်ခင်တွင်အဲ့ဒီ tax agent တွေရဲ့ဖောက်သည်ဖြစ်ရန်လိုအပ်ပါတယ်။ My God မှတဆင့်သင်ရဲ့အခွန်ရှင်းတန်းကိုဤပညာပိုင်းအရကြိုတင်ပြင်ဆင်တင်သွင်းနိုင်တော်လဲ August လမတိုင်မီရရှိခြင်းသည် ATO သည်သင်ရဲ့တောင်းဆိုမှုများကိုလုံဆောင်ပေးရန်ပူချနိုင်ပါတယ်။တင်လို့ကယခုလိုရှင်းပြပါတယ
် By the end of July information from employers banks health funds government agencies and more will automatically be added to your tax
July လကုန်တွင်အလုပ်ရှင်များဘာများချမ်းမာရေးရန်ပုံငွေများအစိုးရ agency များနဲ့တခြားအရာများထံမှအချက်အလက်များကိုသင်ရဲ့အခွန်ရှင်းတန်းသို့အလိုအလျောက်ထည့်သွင်းပေးပါလိမ့်မယ်တကယ်လို့သင်အစိုးရပိုင်းတွေကတင်လို့လျင်သင်ရဲ့ဝင်ငွေအားလုံးကိုကိုယ်တိုင်ထပ်ဖြစ်ရန်ဂရုစိုက်ရမှာဖြစ်ပါတယ်။သင်ရဲ့အခွန်ရှင်းတန်းကိုပြင်ဆင်၍တင်သွင်းနိုင်ရန်အတွက်စည်ရင်းကင်တဦးကိုသင်ခန့်အပ်သင့်မသင့်အားသင်အခြေအနေပေါ်မှာမူတည်တယ်လို့ဆိုပါတယ်
။ There's a number of reasons why people go to tax agents. I mean, mainly it's due to the fact that their circumstances are a little bit complex. Maybe it does involve property. Maybe it does have capital gains and losses. If you do have income coming in from overseas, you know, you may have.Tax obligations there
သူတွေက tax agent တွေစီသွားတဲ့အကြောင်းရင်းများစွာရှိတယ်ဆိုလိုတာကအဓိကအားဖြင့်သူတို့ရဲ့အခြေအနေတွေကရှုပ်ထွေးတယ်ပိုင်ဆိုင်မှုပါဝင်နိုင်တယ်အရင်အနည်းအမျက်နဲ့ဆုံးရှုံးမှုတွေဖြစ်နိုင်တယ်တကယ်လို့သင်တွင်နိုင်ငံခြားမှလာသောဝင်ငွေရှိပါကသင်ရဲ့ကဘာတဝန်းငွေအလုံးအပေါ်ဩစတြေးလျနိုင်ငံသားအဖြစ်ခွန်အစီချမှုရှိနိုင်ပါတယ်ဒီတော့အခြေခံအားဖြင့်သင်ရဲ့အခွင့်အရေးရှင်းတန်းဟာဒီကိစ္စမှာနည်းနည်းရှုပ်ထွေးလာရင် tax agency သွားပြီးပညာရှင်ဆိုင်ရာအကြံဉာဏ်တွေကိုရယူဖို့ကောင်းကောင်းဖြစ်နိုင်ပါတယ်ထို့ကုန်ကျစရိတ်ကိုနောက်နှစ်ကျလို့ရှိရင်ပြန်တောင်းခံနိုင်ပါတယ်ဝင်ငွေနည်းသူတို့အဖို့ ATO ရဲ့အခွင့်အကူညီမှု program တဆင့်သင်ကိုအခမဲ့အကူအညီရဖို့သင်အဲ့အတွက်ပြည့်စုံမှုရှိနိုင်ပါတယ်ခရူနာချင်းနီယာသည်အငိမ့်စားစီရင်ကံဖြစ်ပြီးဝါဂါဝါဂါရဲ့ Multicultural Council တွင် ATO Tax Help စေတနာဝန်ထမ်းဖြစ်ပါတယ
် Basically somebody who wishes to do their tax and they're earning around $60,000 or less can make an appointment to see me at the Multicultural Center.
အခြေခံအားဖြင့်အခွန်ဆောင်ရန်စန္ဒရှိသူဒုစုံတယောက်ဟာသူတို့ရဲ့ဒေါ်လာ6000သို့မဟုတ်ထို့ထက်ဝင်ငွေနည်းသူကကျွန်တော်တို့ Multicultural Center ၌တွေ့ရန်ရက်ချင်းရနိုင်ပါတယ်ထို့သူသည်ကြိုတင်သတ်မှတ်ထားသောကာလအတွင်းကျွန်တော်တို့ကိုလာတိုင်ပင်ဖို့နေဆွဲနဲ့အချိန်ပါတဲ့ booking ကိုပေးနိုင်ပါတယ်သူကအင်္ဂလိပ်စကားမပြောသောကြောထောက်နောက်ခံကလာသူများအတွက်အခွန်အကူအညီစေတနာဝန်ထမ်းများနဲ့ ATU တို့သည်ကူညီရန်ဒီနေရာမှာရှိနေတယ်လို့ဆိုပါတယ
် We call the translation and interpretation service and get them to connect to the tax office so that the tax office can then interview them and provide like tax file number and so on
ကျွန်တို့သည်ဘာသာပြန်နှင့်စကားပြန်ဝန်ဆောင်မှုကိုခေါ်ယူမှာပါ၎င်းတို့အားအခွန်ရုံးသို့ဆက်သွေစေနိုင်ပါれဒါမှသာအခွန်ရုံးသည်အဲ့ဒီလူတွေနဲ့တွေ့ဆုံပြီးအဲ့ဒီလူတွေရဲ့ tax file number နဲ့ tax return တင်ရန်လုပ်ငန်းစဉ်ကိုဆက်လက်လုပ်ဆောင်နိုင်ရန်ဖြစ်ပါれပြီးတော့အဲ့ဒီစကားပြန်တွေကဖောက်သည်တွေနဲ့ ဆွဲသွဲဖို့လဲကူညီပေးမှာပါ tax return အရင်းအမြစ်များကိုဘာသာ20ကျော်ဖြင့် ATO ရဲ့ website တွင်တွေ့ရှိနိုင်ပါတယ် SBS သတင်းဌာနက Amy Hall ရဲ့စောင်းပါကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြွေးနားဆင်နိုင်ပါပြီ။စက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ